ဘယ်လာရုစ်နိုင်ငံမှာသမ္မတအလက်ဇန်းဒားလူကာရှန်ကိုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေဆက်ဖြစ်ပွားနေပြီးအခုသတင်းပတ်ကုံစနေတနင်္ဂနွေမှာဆန္ဒပြသူ900လောက်ကိုရဲကဖမ်းဆီးခဲ့ပါတယ်။26ရက်ကြာအုပ်ချုပ်နေတဲ့လူကာရှန်ကိုကဩဂုတ်9ရက်ရွေးကောက်ပွဲမှာမဲအားလုံးရဲ့80ရာခိုင်နှုန်းနဲ့နိုင်တယ်လို့ကြေညာပြီးဆက်ထမမြောက်သူ့ရဲ့သမ္မတတက်တန်းဆက်ပြီးရယူထားတာပါ။ဒါပေမဲ့ဘယ်လာရုစ်ပြည်သူအများပြားကတော့ဒီရွေးကောက်ပွဲဟာမဲမတမမှုတွေရှိတယ်လို့ခံယူကြပါတယ်။ပြည်ထောင်စုဝန်ကြီးဌာနထုတ်ပြန်ချက်အရစနေနေ့ဆန္ဒပြပွဲတွေမှာရဲဖမ်းခံသူ150လောက်ရှိတယ်လို့တနင်္လာနေ့ကမြို့ကြီး22မြို့မှာပြစ်လုတဲ့ဆန္ဒပြပွဲတွေအတွင်းအဖမ်းခံသူက350လောက်ရှိတယ်လို့ AP သတင်းမှာဖော်ပြပါတယ်။မြို့တော် Mix မှာလမ်းမရေဘော်ထွက်ဆန္ဒပြသူက1000လောက်ရှိပါတယ်။ဒါပေမဲ့အရင်ဆန္ဒပြပွဲတွေတုန်းကလောက်ရဲကပြင်းပြင်းထန်ထန်နှိမ်နှင်းတာမတွေ့ရဘူးလို့လူခွင့်အဖွဲ့တစ်ဖွဲ့ကပြောပါတယ်။အေဂျင်စာအာနာလွှဲရည်ကိုအထောက်အကူဖြစ်စေဖို့အတွက်အတိုက်ခံတွေတည်ထောင်ဖွဲ့စည်းတဲ့ညှိနှိုင်းဆောင်ရည်ကောင်စီကအဖွဲ့ဝင်တွေနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုတွေကိုဘယ်လာရုစ်အာနာပိုင်တွေစတင်လှုံ့ဆော်လာပါတယ်။အဖွဲ့ဝင်အများပြားဟာဖမ်းခံရတာမှမဟုတ်နိုင်ငံကနေထွက်သွားဖို့နှင်ထုတ်ခံရတာတွေရှိနေပါတယ်။